American Donald Trump တမရတာဝန်ပြန်ထမ်းဆောင်လာခြင်းအတွက် Ukraine နဲ့ Russia နှစ်နိုင်ငံစလုံးကပြင်ဆင်နေချိန်မှာပဲ Ukraine တမရ Volodymyr Zelensky က Russia နဲ့ဖြစ်ပေါ်နေတဲ့စစ်ပွဲကိုလာမယ့်နှစ်မှာတန်တမာရေးနည်းလမ်းတွေနဲ့ဆုံးသက်ဖို့သူလိုလားတယ်လို့စနေနေ့မှာပြောပါတယ်။2025 February ဆို Ukraine ကို Russia ကျူးကျော်တာ3နှစ်ပြည့်ပြီဖြစ်ပြီးခုမကြာခင်ကလည်း Russia တပ်တွေကလက်နက်နဲ့တပ်သားအင်အားသာတဲ့ Ukraine ရဲ့မြို့ရွာတွေကိုထတ်ပြီးတော့တင်ထားတာဖြစ်ပါတယ်။Ukraine ကို American ရှေ့ကူညီပေးတာအတွက် Trump ကဝေဖန်ခဲ့တာကြောင့်ရှစ်နှစ်ထဲ Trump သမ္မတဖြစ်လာခြင်းမှာ Ukraine စစ်ပွဲအလားအလာအတွက်မေးခွန်းထုတ်စရာတွေဖြစ်လာနေပါတယ်။တချိန်တည်းမှာပဲ Russia မဟာမိတ်မြောက်ကိုရီးယားကဒီစစ်ပွဲမှာ Russia ကိုကူဖို့တပ်သားထောင်နဲ့ချီဆဲလွတ်ထားတာဖြစ်ပါတယ်။ Ukraine သမ္မတက American မှာ Trump ပြန်လာခြင်းမှာဒီစစ်ပွဲကအမြန်ပြီးသွားနိုင်တယ်လို့ပြောပြီးနောက်တနေ့မှာပဲအခုလိုစစ်ပွဲဆုံးသတ်ဖို့လိုလားကြောင်းပြောတာဖြစ်ပါတယ်။တောက်ချာနေကလည်းအနောက်နိုင်ငံခေါင်းဆောင်ကြီးတွေနဲ့နှစ်နှစ်လောက်အဆက်အသွယ်မလုပ်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဂျာမနီဝန်ကြီးချုပ်အိုလော့ချော့စ်ကယူကရိန်းသမ္မတကန့်ကွက်နေတဲ့ကြားကပဲပထမဆုံးတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။